တော်တရှင်များမင်္ဂလာပါ။ဥပုသ္စာဖြစ်တင်ငန်းစာခုနှစ်ဖြစ်ပါတယ်။နိုဝင်ဘာလ9ရက်ကနေ15ရက်အထိလည်လာသွားမဲ့ဥပုသ္စာဖြစ်တင်ငန်းစာရဲ့ခေါင်းစဉ်ကြီးကတော့ခွင့်လွတ်တဲ့သောကျွန်ုပ်တို့၏ဖျားသခင်ဖြစ်ပါတယ်။ဖမ်းမဲ့ကျင်းချက်တွေကတော့နေမိမဆာခန်းကြီးကိုငွေတက်ကနေ3ဒိန်လာအနာဂတိကျန်ခန်းကြီးကိုငွေ429နေမိမဆာခန်းကြီးကိုငွေ408ကော်လိုတဲအိုရဇာခန်းကြီး1ငွေ669နေမိမဆာခန်းကြီးကိုငွေ938ယောမအောရဇာခန်းကြီး9ငွေ6ကနေ8တို့ဖြစ်ပါတယ်။အဓိကကျန်းချက်ကိုတော့တုတ်တန်ကျန်ခန်းကြီး28ငွေ73မှာတွေ့နိုင်ပါတယ်။မိမိအပြစ်ကိုဝတ်ထားတော်သူသည်ချမ်းသာမရမိမိအပြစ်ကိုဖော်ပြဝန်ချ၍စွန့်ပစ်တော်သူမူကားကရုဏာတော်ကိုခံရလိမ့်မည်ဆိုပြီးဖော်ပြထားပါတယ်။တဲထိုးပွဲတော်ပြီးသွားတာနဲ့ခေါင်းဆောင်ကြီးတွေဟာလူတွေကိုတဖန်ပြန်ပြီးတော့စုယုံစီပြန်ပါတယ်။ပွဲတော်ကျင်းပပြီးစဖြစ်ပြီးတော့အခုချိန်မှာမပြီးဆုံးသေးတဲ့ဝန်ချတောင်းပန်မှုနောက်နရချင်းအမှုကိုဆက်လက်ပြီးတော့ဖျားရှင်ရှေ့တော်မှာဖော်ပြဖို့ဖြစ်ပါတယ်။လွန်ခဲ့တဲ့အချိန်မှာခေါင်းဆောင်ကြီးတွေဟာလူလူကြီးကိုငိုကြွေးမိတန်းခြင်းမပြုကြဖို့ငွေချခြင်းနဲ့ငိုကြွေးမိတန်းခြင်းဟာအရေးမကြီးသေးတဲ့အချိန်ဖြစ်တယ်လို့ဆိုကြပါတယ်။ယခုမှတော့ပွဲတော်ကျင်းပပြီးဆုံးပြီးပြီဖြစ်တဲ့အတွက်ဝန်ချတောင်းပန်ရမယ့်အချိန်ကိုပြန်လည်ပြုလုပ်ဖို့ဖြစ်ပါတယ်။အစီအစဉ်အတိုင်းသုံးသပ်ကြည့်လိုက်တဲ့အခါဝမ်းမြောက်ရွှင်လန်းခြင်းနဲ့အပြည့်ဝန်ချခြင်းတွေဟာလိုအပ်တဲ့အရာတွေမဟုတ်ဘူးဆိုပြီးတော့အဓိပ္ပာယ်မသက်ရောက်ပါဘူး။စီစဉ်တဲ့အစီအစဉ်အတိုင်းပြန်လည်လှုပ်ဆောင်ရမယ်လို့လည်းမဟုတ်ပါဘူးအပြစ်ဝင်ချခြင်းကိုကျွန်တော်တို့ဟာအရင်ဆုံးပြုတ်တတ်ကြပါတယ်နောက်ကြမှပွဲခံခြင်းအမှုကိုပြုတ်လုပ်လေရှိပါတယ်ကျွန်တော်တို့ရဲ့အသက်တာမှာဖျားရှင်တဲ့အတူအောင်ပွဲခံခြင်းကိုအရင်ဦးဆုံးလှုပ်ဆောင်သင့်မယ်လို့ယူဆပါတယ်ချုံငုံကြည့်ရမယ်ဆိုရင်တော့ယောမဩရစာခန်းကြီးနှစ်ငယ်လေးရဲ့ဖော်ပြချက်အရဖျားရှင်ရဲ့ကောင်းမြတ်တော်မူခြင်းဟာကျွန်တော်တို့ရဲ့နောင်နတရားကိုဖြစ်ပေါ်လာစေပါတယ်ဖျားရှင်ရဲ့ကောင်းမြတ်ခြင်းကြောင့်ချီးမွမ်းတာပွဲကျင်းပတာတွေပြုလို့ရပါတယ်တစ်ချိန်တည်းမှာပဲဘုရားသခင်ဟာကျွန်တော်တို့ကိုခွင့်လွှတ်တော်မူတဲ့အကြောင်းအပြစ်ကနေဆေးကျော်ပြစ်လိုက်တဲ့ဆိုတာတွေကိုပြန်လည်ပြုပြင်ပေးတာကိုတတိယအောက်မေ့စေပါတယ်ဆိုပြီးတော့ဥပုံနဲ့ဥပု္ပ္ပစာပြေတင်ငန်းစာကဖော်ပြထားပါတယ်